မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်ဝင်ပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ခောက်လို့ရတဲ့ iPhone တွေကို Apple စမ်းသပ်နေတယ်ဆိုတဲ့သတင်း AYA ပေးကနေတဆင့်အခွန်များပေးဆောင်နိုင်မယ်ဆိုတဲ့သတင်း January 14ရက်မှာမိတ်ဆက်မဲ့ Samsung Galaxy S21 ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ခောက်လို့ရတဲ့ iPhone တွေကို Apple စမ်းသပ်နေဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်2021ခုနှစ်ရောက်ပြီးတပတ်မကြာသေးခင်မှာiPhone ကောက်စမတ်ဖုန်းကောလာဟာလာတွေထွက်လာပါတယ်။ Economic Daily News ဖော်ပြချက်အရ Apple ဟာခောက်လို့ရတဲ့ iPhone ရှေ့ပြေးထုတ်ကုန်နှစ်ခုကိုစမ်းသပ်နေတယ်လို့ပြောခဲ့ပါတယ်။ Economic Daily News ဟာ iPhone SE ထွက်ရှိမဲ့အကြောင်းကိုတစ်နှစ်ကြိုပြီးမှန်ကန်စွာခန့်မှန်းခဲ့ပူပါတယ်။ Apple ကောက်စမတ်ဖုန်းတွေဟာကောလာဟာလာသတင်းနဲ့ Mobile ခွင့်တွေကနေတဆင့်ထွက်ခဲ့ပါတယ်။ Economic Daily News ဖော်ပြချက်အရ Apple ဟာခောက်လို့ရတဲ့ iPhone Model 2မျိုးတည်းကတစ်မျိုးကိုပဲဈေးကွက်ထဲရောင်းချမယ်လို့သိရပါတယ်။ထုတ်ကုန်တစ်မျိုးမှာ Dual Screen Design အသုံးပြုထားပြီးတော့မျက်နှာပြင်တစ်ခုတည်းဖြစ်လဲအသုံးပြုနိုင်ပါတယ်။ Samsung Galaxy Z Flip လိုမျိုးတောင်းမှန်ကြကြထုတ်ကုန်မျိုးဖြစ်လာနိုင်ပါတယ်။ Apple ဟာ iPhone ကောက်စမတ်ဖုန်းနှစ်မျိုးအတွက်အကြမ်းခံမဲ့ပတ်တာအထူးအပားကိုရှန်ဆန်းက Foxconn စက်ရုံမှာစမ်းသပ်နေပါတယ်။ပတ်တာဟာကောက်စမတ်ဖုန်းတွေအတွက်အခက်အခဲတစ်ခုဖြစ်ပါတယ်။ Samsung ဟာပတ်တာပြဿနာတွေကြောင့်မူရင်း Galaxy Fold ထုတ်လုပ်မှုကိုရွှေ့ဆိုင်းခဲ့ရပြီးတော့ Motorola ရဲ့ Razr ဖုန်းကလည်းမှန်းချက်နဲ့မကိုက်ခဲ့ပါဘူး။ဆက်လက်ပြီး AYA ပေးကနေတဆင့်အခွန်များပေးဆောင်နိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။အခွန်ထမ်းဆောင်ပြည်သူတွေအဆင်ပြေလွယ်ကူစေဖို့အတွက် AYA ပေးကနေတဆင့်အခွန်များပေးဆောင်နိုင်အောင်လှုပ်ဆောင်လိုက်ပြီလို့သိရပါတယ်။စီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနပြည်တွင်းအခွန်များဦးစီးဌာနတို့ပေးဆောင်ရန်လိုအပ်သောဝင်ငွေကွန်၊ကုန်သွယ်လုပ်ငန်းကွန်၊အထူးကုန်စည်ခွန်များနဲ့ဒစိခေါင်းကွန်များအတွက်အခွန်တန်းမှတ်ပုံတင်အမှတ် DIN အမှတ်ကိုထည့်သွင်းက AYA ပေး Mobile Wallet ကနေတဆင့်ပေးဆောင်နိုင်မှာပဲဖြစ်ပါတယ်။အခွန်ပေးဆောင်မှုအတွက်ဝန်ဆောင်ကအနေနဲ့3000ကျပ်ကြားသင့်မှာဖြစ်တယ်လို့လည်းသိရပါတယ်။ AYA ပေးဝန်ဆောင်မှုများနဲ့ပတ်သက်ပြီးတော့စုံစမ်းမေးမြန်းလိုပါက AYA ပေး Facebook Page ဒါမှမဟုတ် AYA ပေး Hotline နံပါတ်တွေဖြစ်တဲ့9000နဲ့3913900ကိုဆက်သွယ်စုံစမ်းနိုင်မှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ January 14ရက်မှာမိတ်ဆက်မဲ့ Samsung Galaxy S21 ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Samsung ဟာ2021ခုနှစ်မှာတော့ Galaxy S21 ဖုန်းကိုပုံမှန်ထက်စောပြီးတော့မိတ်ဆက်ပါတော့မယ်။ Samsung ဟာ2021ခုနှစ်အတွက်ပထမအဆုံး Unpackware ဖိတ်စာကိုဖြန့်ချိခဲ့ပါတယ်။ Unpackware ကိုတော့ January 14ရက် Pacific အချိန်နနက် 9:00 မှာပြုလုပ်သွားပါမယ်။ Samsung ဟာ Galaxy S21 မိတ်ဆက်ပွဲကိုတော့မနစ်ကထက်တစ်လစောပြီးတော့ပြုလုပ်သွားပါမယ်။ပွဲပြုလုပ်တဲ့နေ့က CES ပြပွဲနောက်ဆုံးနေ့လည်းဖြစ်ပါတယ်။ဖိတ်စာထဲမှာ Welcome to the Everyday Epiphany ဆိုတဲ့ Avor စာသားကိုထည့်ထားပါတယ်။ပြီးခဲ့တဲ့နှစ်မှာမိုဘိုင်းနည်းပညာကနေ့စဉ်ဘဝအတွက်အလွန်အရေးပါလာပါတယ်။လူတွေကလည်းအဝေးကနေအလုပ်လုပ်ပြီးတော့အိမ်မှာအချိန်ဖြုန်းထွားတွေပြုလုပ်လာပါတယ်လို့ Samsung ကပြောခဲ့ပါတယ်။မိုဘိုင်းအသားပေးကမ္ဘာကြီးစီတွားနေတဲ့အချိန်မြင့်တင်အပြောင်းလဲမှာထုတ်ကုန်တွေလိုအပ်ချက်မြင့်မားလာပါတယ်။နေ့စဉ်ဘဝအတွင်းအလွန်ထူးခြားတဲ့အတွေ့အကြုံတစ်ခုအဖြစ်ပြောင်းလဲနိုင်ပါတယ်လို့လည်းဆိုပါတယ်။ Samsung ဟာ January 14ရက် Unpack ပွဲမှာ 6.2 လက်မှာ S21 6.8 လက်မှာ S21 Plus နဲ့6.8 လက်မှာ S21 Ultra ဖုန်းသုံးမျိုးကိုမိတ်ဆက်နိုင်ပါတယ်။အဲ့ဒီထုတ်ကုန်တွေမှာကင်မရာအစိတ်အပိုင်းတွေကြီးမားလာပြီးတော့ဓာတ်ပုံနဲ့ဗီဒီယိုလှုပ်ဆောင်ချက်ကိုလည်းအစစ်မြစ်တင်ထားပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာတဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။